မြန်မာနိုင်ငံမှာအမေရိကန်ဒေါ်လာလိုအပ်ချက်များနေတာနိုင်ငံခြားငွေကြေးဈေးကွက်အပြိုင်ဆိုင်ပေါ်ပေါက်နေတာတွေကြောင့်ဒေါ်လာရှင်းပတ်မှုက2022ခုနှစ်ထဲမှာဆက်ပြီးတော့ရှိနေအောင်မယ်လို့ကမ္ဘာပိုင်ရဲ့နောက်ဆုံးထုတ်ပြန်ချက်မှာသုံးသပ်ထားပါတယ်။ဒေါ်လာနဲ့ကျပ်ငွေလဲလှယ်နှုန်းကလည်းတရားဝင်သတ်မှတ်ထားတဲ့နှုန်းနဲ့ပြင်ပပေါက်ဈေးကအတော်လေးကွာဟနေတာမို့ဒါကရေရှည်မှာပို့ကုန်သွင်းကုန်လုပ်ငန်းတွေအတွက်အခက်အခဲကြုံလိမ့်မယ်လို့လည်းလုပ်ငန်းရှင်တွေကပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုတော့မဆုမြတ်မောင်ကတင်ပြပေးမှာပါခင်ဗျာ
။မြန်မာနိုင်ငံမှာဗဟိုပိုင်ရဲ့မူဝါဒအပြောင်းအလဲတွေမြန်မာကျပ်ငွေအပေါ်အယုတ်အကြီးနှဲပါလာနေတာတွေကြောင့်ဒေါ်လာငွေလဲနှုန်းတွေအတွက်စိန်ခေါ်မှုဖြစ်နေပြီးတော့ရေဒိုနောက်ဆက်တွဲပြဿနာတွေဖြစ်လာမယ်လို့မြန်မာနိုင်ငံကငွေလဲနှုန်းနဲ့ပတ်သက်တဲ့ကမ္ဘာပံရဲ့နောက်ဆုံးသုံးသပ်ချက်မှဖော်ပြထားပါတယ်။နိုင်ငံထဲမှာဒေါ်လာလိုအပ်ချက်ကြောင့်အခုနှစ်ထဲမှာမြန်မာကျပ်ငွေတန်ဖိုးဆက်ပြီးတော့ကျလိမ့်မယ်လို့ February 3ရက်ကကမ္ဘာပံရဲ့ထုတ်ပြန်ချက်မှခန့်မှန်းထားပါတယ်။ပြင်ပကြရောင်းကြိုက်ဝယ်ငွေလဲဈေးကွက်မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ2000ကျော်အထိဈေးပေါက်နေပြီးဆက်ပြီးတော့လည်းငွေကြေးဖောင်းပွနိုင်တဲ့အလားအလာတွေရှိနေတယ်လို့လုပ်ငန်းရှင်တချို့က VOE ကိုပြောပါရယ်ဒီလိုကျပ်ငွေဆက်ပြီးဖောင်းပွလာတဲ့နောက်ဆက်တွဲဆိုကြတာတော့လောင်စာဆီအပါအဝင်အထွေထွေကုန်ဈေးနှုန်းတက်လာတာပဲဖြစ်တယ်လို့လောင်စာဆီတင်သွင်းတဲ့လုပ်ငန်းရှင်တူက VOE ကိုပြောပါရယ်ဒေါ်လာကို
ကျွန်တော်မှန်းလာတော့ကျွန်တော်တို့ကမ်းမှန်းလာတာ2000-2800ကျွန်တော်ကတော့ဒေါ်လာတော့ဒီကျပါမယ်လို့စီရီယာတော့ဘယ်လိုပတ်သက်မှုရှိလဲတော့ကျွန်တော်ကဒီမှာဦးသက်တော်လည်းလူရအောင်ဒေါ်လာနဲ့လူရရတာပဲတော့ဒီစီးရီးယားလည်းအကြောင်းလေးအများကြီးရှိပါလေဒီကျွန်တော်တို့အားလုံးကြားတာကစီးပွားရေးညချင်းစီးရကြံပြတာတော့ဒေါ်လာစီးရတိုးမောင်းလို့ဒီတက်နိုင်တယ်လို့ကြားရတယ်လားဟုတ်
မြန်မာနိုင်ငံဗဟိုဘဏ်ကဒီနေ့တနင်္လာနေ့ February 9ရက်နေ့အတွက်သတ်မှတ်ထားတဲ့ငွေလဲတန်ဖိုးကအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ1988ကျပ်ဖြစ်ပါတယ်။ပုဂ္ဂလိကဘဏ်တွေငွေလဲကောင်တာတွေမှာတော့ဒေါ်လာကို1986ကျပ်သတ်မှတ်ထားပါတယ်။ဒါပေမဲ့ဒီဈေးခွက်တွေထဲမှာဒေါ်လာကိုတရားဝင်သတ်မှတ်ထားတဲ့နှုန်းအတိုင်းလိုတလောက်ဝယ်လို့မရဘူးလို့လုပ်ငန်းရှင်တွေကပြောပါတယ်။ပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေအနေနဲ့သူတို့လိုအပ်တဲ့ဒေါ်လာပမာဏကိုပြင်ပကြရောင်းကြိုက်ဝယ်ဈေးကွက်ကနေပဲဈေးကြီးကြီးပေးပြီးတော့ဝယ်နေကြရပါတယ်။ဒီအခက်ခဲတွေနဲ့ပတ်သက်လို့ရန်ကုန်ဆက်မှုဆောင်တစ်ခုကအထည်ချုပ်လုပ်ငန်းရှင်တဦးက VOE ကိုအခုလိုပြောပါတယ်
။ဒေါ်လာကျွန်တော်ကဒေါ်လာရင်းရတယ်။ဝယ်ဈေးချက်တဲ့အခါကျတော့ဘူးလို့ကြိုက်တယ်လို့ချိန်ရပေမဲ့တဲ့ရလာတဲ့ဒေါ်လာကိုဘယ်လိုခေါ်မလဲ။ဘုံပန်ဈေးနဲ့ဆက်တော့ဒီလေးနဲ့လည်းအကျိုးတော့ပေါ့နော်။ဒါလေးနေရာတဲ့အခက်ရှိရဲ့ဒီကျွန်တော်တို့ကဒုတိယကပေးရမယ်အခြေချုပ်ပုံစံရအရင်ကြီးတကယ်ဒီကြိမ်စီဝရမယ်ဟိုကဆိုးပေါ်ပြတို့ဒီပတ်စနစ်ပေးပြီးထုတ်ပြရတဲ့အခါကျတော့လည်းလုပ်ချက်သေးတယ်ကြာ
2018ခုနှစ်နဲ့2019ခုနှစ်တွေမှာမြန်မာကျပ်ငွေတန်ဖိုးတဖြည်းဖြည်းတက်လာပြီးတော့2020မှာတော့ဒေါ်လာကိုမြန်မာကျပ်ငွေ1290ကျပ်အထိတန်ဖိုးတက်ခဲ့ပါတယ်ဆရာနာသိမ့်ပြီးနောက်2021ခုနှစ်တစ်နှစ်လုံးမှာတော့မြန်မာကျပ်ငွေတန်ဖိုးတိတိတသားကျဆင်းသွားခဲ့ပါတယ်ကမ္ဘာပံရဲ့ရည်ညွှန်းငွေလဲနှုန်းတန်ဖိုးကလည်းဒေါ်လာကိုမြန်မာကျပ်ငွေ2000အထိရောက်ခဲ့ပြီးတော့ပြင်ပဈေးကွက်မှာကျပ်3000အထိရောက်ခဲ့တယ်လို့မြန်မာနိုင်ငံစီးပွားရေးဆိုင်ရာကမ္ဘာပံရဲ့နောက်ဆုံးသုံးသပ်ထုတ်ပြန်ချက်မှရှင်းတာထားပါတယ်